ရာထူးကနေဖယ်ရှားခံလိုက်ရတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာမြန်မာနိုင်ငံကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းနိုဝင်ဘာလတုန်းကတောက်ခဲ့တဲ့သူပါသူနိုင်ငံသားရဲ့ဝန်ကြီးတာဝန်ယူခဲ့စဉ်တုန်းကမြန်မာပြည်ရဲ့အရေးဘလောက်ထိဆောင်ရွက်မှုတွေရှိခဲ့သလဲသူ့ရဲ့နေရာကိုစားထိုးဝင်ယူမဲ့ Mike Pompeo လက်ထက်မှာရောမြန်မာပြည်ဆိုင်ရာကိစ္စတွေကိုဘလို့ဆောင်ရွက်သွားနိုင်မလဲဘလို့အပြောင်းလဲတွေရှိလာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့ Derek Mitchell ကိုဒေါ်လာလတန်းကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောဆိုပါလေ
Well, he made a trip. You know, I think that was useful that he went in November after the president was in the region.
ဝင်းကြီးတယ်ဆင်ဟာနိုဝင်ဘာလကတမရအဲ့ဒီဒေတာကိုတွားရောက်ခဲ့စဉ်မြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီခီးစဉ်ကအကျိုးရှိပါတယ်။ဒါပေမဲ့ပြည်စုံနဲ့ရလတ်တော့မတွေ့ခဲ့ရပါဘူး။ဒီအစိုးရလက်ထက်မှာတမရအိုဘားမားအစိုးရလက်ထက်တုန်းကလိုမြန်မာနိုင်ငံပေါ်အထူးအာရုံစိုက်မှုရှိလိမ့်မယ်လို့လူတွေကမမျှော်လင့်ကြပါဘူး။ဒါပေမဲ့ရရှိခဲ့တဲ့အကျိုးကတော့သူမြန်မာနိုင်ငံကိုတွားခဲ့တယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တယ်။နောက်ပိုင်းဆက်သွယ်မှုတွေ၊ဂရီပေးပြောဆိုမှုတွေလုပ်တာတော့မတွေ့ရပါဘူး။ဒါကြောင့်အစ်စ်တက်မဲ့နိုင်ငံသားဝန်ကြီးပွန်ပီယိုရဲ့လက်ထက်မှာကောင်းဆောင်မှုပို့ပေးနိုင်မလားဆိုတာကိုစောင့်ကြည့်ရမှာပ
ါ President Trump has named to replace the CIA director Mike Pompeo for
President Trump က Exxon Mobil CEO ဒူပြည်တဲ့ဝန်ကြီးတလစနီယာမှာအခု CIA ညွှန်ကြားရေးမှူး Mike Pompeo ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ခန့်အပ်လိုက်ပါပြီဘယ်နိုင်ငံခြားရေးဝန်ကြီးလက်ထက်ပဲဖြစ်ဖြစ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ပတ်သက်လို့ American ရဲ့ policy ကတော့အမြဲပဲထောက်ခံအားပေးနေတာကိုတွေ့ရပါတယ်အခုဝင်ကြီးအစ်စ်လက်ထက်မှာရောအပြောင်းလဲကိုမြင်ပါသလ
ား I don't see any change in the overall trajectory of the relationship
policy ဘိုင်းရတော့အမယ်လမ်းကြောင်းအပြောင်းလဲကျွန်တော်မမြင်ပါဘူးအခြေခံအဖြစ်ဥပမာလက်ထက်ကချခဲ့တဲ့ policy ကိုပဲဆက်ပြီးတော့ကျင့်သုံးသွားဖို့ရှိပါတယ်တကယ်တော့မြန်မာနိုင်ငံရဲ့ democracy အတွင်းကူးပြောင်းရေးအောင်မြင်မှုအတွက် American အစိုးရခေတ်အဆက်ဆက်ကထောက်ခံအားပေးခဲ့တာပါအခုချိန်မှာလက်ခံထားတဲ့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေဝန်းကျင်မှုတွေအားအဖြစ်မဟုတ်ပဲထွတ်ထွတ်ဆက်ဆက်မှုကသာအဖြစ်ဖြစ်တယ်ဆိုတာပါပဲ။ဒါပေမဲ့မြန်မာနိုင်ငံမြောက်ပိုင်းနဲ့ရခိုင်ပြည်နယ်ကရိုဟင်ညာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေပြီးစိတ်မကောင်းစရာမြင်ကွင်းတွေတွေ့နေရတဲ့အတွက်ထွတ်ထွတ်ဆက်ဆက်မှုကလည်းထိရောက်မှုရှိဖို့ချိန်ဆလှုပ်ဆောင်ရမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးအစ်စ်ဖြစ်တဲ့ပွန်ပီယာလက်ထက်မှာတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy တိတ်မမြင်ပါဘူး။ပွန်ပီယာကအရှိတောင်အရှအတွေ့အကြုံမရှိပေမဲ့မြောက်ကိုရီးယားအရေးတော်သူကြွန့်ကျင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့မြောက်ကိုရီးယားဆက်ဆံရေးကိုအာရုံစိုက်နေပါတယ်။မြန်မာစစ်တပ်နဲ့မြောက်ကိုရီးယားဆက်ဆံရေးတရင်တွေထွက်ပေါ်ခဲ့တော့အဲ့ဒါကပွန်ပီယိုရဲ့အယုံစူးစိုက်မှုကိုဖြစ်စေနိုင်ပါတယ်။ဒါအပြင်အကြမ်းဖက်မှုတိုက်ဖျက်ရေးကိုလည်းသူအယုံစိုက်ပါတယ်။ဒါကြောင့်ရိုဟင်ညာအရေးမှာအကြမ်းဖက်သမားတွေနှိမ်နှီးရေးနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ပူးပေါင်းနိုင်ဖွယ်ရှိပါတယ်။မြန်မာနိုင်ငံအပါအဝင်အရှိတောင်အရှတခွင်မှာအကြမ်းဖက်မှုတွေနဲ့ပတ်သက်လို့သူအယုံစိုက်လှုပ်ဆောင်နိုင်ဖို့ရှိပါတယ်။
But right now the focus seemed to be on helping to solve the Rohingya crisis especially
ရှိမှာ Rohingya ပြည်ပကဖြည့်ရှင်ရေးကိုကဘာကဦးစားပေးနေတာဖြစ်တဲ့အတွက်ကြောင့်အခုတက်လာတဲ့နိုင်ငံသားကြီးဝန်ကြီးတစ်လက်ထက်မှာရော Rohingya အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံပေါ်ပြည်ပဌာနဆောင်ရွက်ရေးယူရှိပေလို့မြင်ပါသလား
He's not really didn't seem to be a human rights guy. I mean he has a military background. He's hard-edged and you know, he's thinking about some of the harder issues in the world. I mean, typically Burma doesn't rise to great attention in the United States because
သူကတော့လူခွင့်ရေးကိုဦးစားပေးတဲ့ပုံကမျိုးဖြစ်ပုံမပေါ်ပါဘူး။စစ်ဘက်ကလာတဲ့လူပါ။ကမ္ဘာပေါ်မှာစိုးရိမ်မကင်ဖြစ်စရာကောင်းတဲ့ကိစ္စရပ်တွေကိုဦးစားပေးဖို့ရှိပါတယ်။မြန်မာနိုင်ငံကတော့တာမန်အားဖြင့်အထူးအာရုံစိုက်ခံခဲ့ရတာမဟုတ်ပါဘူး။ဥပမာအစိုးရလက်ထက်ကတော့တမူထူးခြားခဲ့ပါတယ်။ဒါပေမဲ့အခုဝါရှင်တန်မှာအထူးသဖြင့်မြန်မာအပါဝင်အရှိတောင်အာရှရဲ့အရေးပါမှုကိုပိုးတိလာကြပြီလို့ကျွန်တော်ထင်ပါတယ်။ပွန်ပီယိုအနေနဲ့ရိုဟင်ညာအရေးကိုဦးစားပေးမပေးဆိုတာကတော့ကျွန်တော်မသိပါဘူး။တမရထရန့်နဲ့သူနီးစပ်ပြီးတော့တမရထရန့်ဦးစားပေးတဲ့ကိစ္စတွေဖြစ်တဲ့အီရန်၊မြောက်ကိုရီးယားအကြမ်းဖက်မှုတိုက်ဖျက်ရေး IS တိုက်ဖျက်ရေးစတာတွေအပေါ်မြန်မာကိစ္စတဲ့ပိုးပြီးတော့ဦးစားပေးလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဘယ်သူမှတော့ကြူပြောလို့မရပါဘူးမမျှော်လင့်တာတွေလည်းဖြစ်တတ်လို့ပ
ါ Burma has a certain relationship with North Korea and it's been in the news
မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့ဆက်ဆံမှုတွေမှာထောက်ပြဝေဖန်စရာတွေမကြခဏထွက်ပေါ်လာတာတွေ့ရပါတယ်ဒါကြောင့်ပွန်ပီယိုအနေနဲ့ဒီရှုထောင့်ကနေပြီးတော့မြန်မာနိုင်ငံပေါ်ပို့ပြီးတော့စိတ်ဝင်စားအယုံစိုက်မှုရှိလာမယ်လို့ယူဆပါသလား
Yes I think there's already a move around the world to try to shut down any
of Korea's wing ngwe yabu tan tama yi thauk khan mu yabu ngwe chi thauk pat mu yabu chu pat mu de ko pait pin mu sat tin lou sha ni ba bi aku policy ga phi a a mya song phit bin me ti twe sat san me myauk korea khong saung mai ne nuclear thauk pu a pi me a yin myet de ko pait pin mu phit par de myama ne myauk korea ja sat san yi ne patat lu so yin ma kin phit mu de shi da mhan ma de da chaung pompeo lo cia thauk lan yi ga la de tu ko မြောက် ကိုရီးယားကို ပံ့ပိုး နေတဲ့ နီလန်းတွေကို လိုက်ပိတ်ဖို့ ကြိုးပမ်း လာနေပါတယ် မြန်မာနိုင်ငံ အနေနဲ့ ဒီကိစ္စမှာ သတိထားဖို့ မထားရင် ပြဿနာ တက်နေပါတယ်